HIV AIDS ငှက်ဖျားနဲ့ TB ရောဂါကာကွယ်တိုက်ဖျက်ရေးလုပ်ငန်းတွေအတွက်ရောဂါ၃မျိုးရန်ပုံငွေအဖွဲ့ကြီးကအခုအခါမှာထောင်စုနဲ့ကျန်းမာရေးပန်းတိုင်အသွင်ပြောင်းပြီးကူညီထောက်ပံ့မှုတွေပေးလာတာမို့အပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍဟာတိုးတက်မှုတွေရှိလာနိုင်တော့မယ်လို့မြန်မာနိုင်ငံကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကခန့်မှန်းသုံးသပ်ကြပါတယ်။ဒါပေမဲ့အစိုးရအနေနဲ့ကျန်းမာရေးဝန်ထမ်းတွေအတွက်စာဝတ်နေရေးအဆင်ပြေစေဖို့လောက်ခလာစာတွေတိုးမြင့်ပေးတာအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေနဲ့ပံ့ပိုးပေးဖို့တွေတော့လိုအပ်နေဆဲဖြစ်တယ်လို့လည်းဆိုပါရယ်။အပြည့်အစုံကတော့မြန်မာအစိုးရနဲ့ကျန်းမာရေးဆိုင်ရာနားလည်မှုစာကြွန်လာလက်မှတ်ရေးထိုးထားတဲ့ John Hopkins တက္ကသိုလ်ကညွှန်ကြားရေးမှူးဒေါက်တာ Chris Bayer နဲ့ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ။
မြန်မာနိုင်ငံမှာအပြောင်းအလဲတွေလှုပ်ဆောင်လာတဲ့နောက်ပိုင်းအရင်ကရပ်ဆိုင်းထားတဲ့ 3D Fund ရန်ပုံငွေအဖွဲ့ကြီးကနေ HIV AIDS ငှက်ဖျားနဲ့ TB ရောဂါကာကွယ်တိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်လာခဲ့တယ်လို့အခုအခါမှာ 3MD လို့ခေါ်တဲ့ထောင်စုနှစ်ကျန်းမာရေးပန်းတိုင်ရည်မှန်းချက်ရဒီရောဂါ၃မျိုးအပြင်ကိုဝင်ဆောင်မိခင်နဲ့ကလေးတွေရဲ့ကျန်းမာရေးအတွက်ပါတိုးပြီးလှုပ်ဆောင်လာခဲ့တာပါဒီထောင်စုနှစ်ကျန်းမာရေးပန်းတိုင်အတွက်အရင်တုန်းကမြန်မာနိုင်ငံကိုလူခွင့်ရေးချိုးဖောက်မှုတွေအတွက်အရေးယူထားတဲ့အမေရိကန်အစိုးရအပါအဝင်အနောက်နိုင်ငံတွေကပံ့ပိုးမှုတွေကိုတိုးပြီးလှုပ်လာတာမျိုးမြန်မာနိုင်ငံရဲ့အနာဂတ်ကျန်းမာရေးဆိုင်ရာလုပ်ငန်းတွေအတွက်အထောက်အကူတွေရလာနိုင်တယ်လို့ John Hopkins တက္ကသိုလ်က HIV AIDS ရောဂါသုတေသနနဲ့လူမှုကျန်းမာရေးဆိုင်ရာအကြီးအကဲဒေါက်တာ Chris Bayer ကပြောပါတယ်
What we have heard overall is that the pledges that includes DFID, the British Development
ဒီရမုံငွေအတွက်အထောက်ပံ့ပေးဖို့ကတိပေးထားတဲ့ဖွဲ့တွေထဲမှာ British နိုင်ငံက DFID လို့ခေါ်တဲ့နိုင်ငံကဖွံ့ဖြိုးမှုအကူအညီပေးရေးဌာန Ausaid နောက် EU နော်ဝေးပြင်အခုဆိုရင် American ပြည်အောင်စုပါပါလာပြီးတော့သူတို့ကလာမယ့်9နှစ်အတွင်းမှာပဲဒေါ်လာတန်ပေါင်း250ကနေ350အတွင်းမှာအကူအညီပေးမယ်လို့ကျွန်တော်တို့သိရပါတယ်ဒါဟာအရင်ဒီ 3MDG ရမုံငွေကိုထပ်ပြီးတော့စောင်းပေးမှာမဟုတ်လို့မြန်မာနိုင်ငံအတွက်အတော့ကိုအကူအညီရမှာပ
ါမြန်မာနိုင်ငံကိုပြီးခဲ့တဲ့ဇွန်လထဲမှာတွားရောက်ခဲ့တဲ့ဒေါက်တာဘေးအနေနဲ့မြန်မာနိုင်ငံထဲမှာအပြောင်းအလဲတွေနဲ့တိုးတက်လာနေတာတွေကိုတွေ့ရတယ်လို့ဆိုပါတယ်ဒါကြောင့်အခုလိုကျန်းမာရေးဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးပွင့်လင်းလာတဲ့လူအဖွဲ့အစည်းကတည်တည်ချာချာစောင့်ကြည့်နိုင်မှာမို့အလူရှင်တွေကူညီရကြိုးနှံမယ်လို့သုံးသပ်ပါတယ်
There are some very positive developments it's early on in the transition I think in the health sector
မနက်ကမှအကောင်းပတ်ဆောင်တဲ့အပြောင်းအလဲတွေအများကြီးမြင်နေရပါတယ်။ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြောရရင်ဒါဟာအပြောင်းအလဲရဲ့အစပဲရှိနေပါသေးတယ်။နိုင်ငံရေးအရအပြောင်းအလဲတွေနဲ့အတူသတင်းမီဒီယာပွင့်လင်းမှုပို့ပြီးတော့ရှိလာတဲ့အတွက်လုပ်ငန်းပိုင်းကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေအနေနဲ့ပို့ပြီးတော့ပြုဝင်လင်းလင်းပြောဆိုလာနိုင်တာတွေ့ရပါတယ်။ဒီအချိန်ကဒီစိန်ခေါ်နေတဲ့ပြဿနာတွေကိုလူတွေပိုသိလာနိုင်တာဖြစ်ပြီးဥပမာအလှရှင်တွေလှူလိုက်တဲ့ငွေတွေအလားအသမဖြစ်ပဲတကယ်ကိုလိုအပ်တဲ့နေရာတွေမှာတကယ်သုံးနိုင်တဲ့အနေအထားမျိုးဖြစ်လာနိုင်ပါတယ်။
ပြုပြင်မှုတွေလုပ်နေတဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍမှာအစိုးရရဲ့ပံ့ပိုးကူညီမှုဟာအဓိကလိုအပ်တယ်လို့လည်းထောက်ပြပါတယ်။ကျန်းမာရေးဝန်ထမ်းတွေအနေနဲ့လောက်ခလာစားနေပါတဲ့အတွက်ဘဝရည်ရည်အတွက်လုံလောက်မှုမရှိတာဟာကျန်းမာရေးကဏ္ဍမှာအဓိကပြဿနာတစ်ခုလို့လည်းမြင်ပါတယ်။
Well, I think there's a number of important steps that have to be taken. Certainly one of them
မြန်မာနိုင်ငံမှာဒီဆိုးရတဲ့ရောဂါတွေနဲ့ပတ်သက်ပြီးတော့အချိန်တိုးတက်အောင်လုပ်ရမယ့်လုပ်ရတွေကအများကြီးကျန်ပါသေးတယ်။ဒီထဲမှာရေးပါဆုံးသူတွေကသူနာပြုတွေ midwives တွေနဲ့အခြားကျန်းမာရေးဝန်ထမ်းတွေပါ။သူတို့က HIV AIDS ဝေဒနာရှင်တွေအတွက်အကောင်းဆုံးလုပ်ပေးနိုင်တာကိုနိုင်ငံတိုင်းလူလူမှာတွေ့ရလေရှိပါတယ်။အထူးသဖြင့်တော့ဒီဆရာဝန်တွေလုံလောက်လောက်မရှိတဲ့ကျေးလက်ဒေသတွေမှာသူတို့ကတိတ်ပြီးတော့အရေးပါပါတယ်။နောက်ရေးကြည့်တဲ့ချက်တစ်ချက်ကိုကျွန်တော်မြင်တာကအစိုးရရဲ့ပံ့ပိုးမှုပါအစိုးရလက်အောက်မှာပဲဒီကျန်းမာရေးလူသားတွေရှိဖို့လိုပါတယ်အခုတော်များများဟာဝင်ငွေနှဲပါတဲ့အတွက်တခြားမှာဘဝရည်တည်နိုင်ဖို့အလုပ်ထွက်လုပ်နေရတာမျိုးတွေ့ရတဲ့အတွက်အစိုးရဘက်ကသူတို့ရဲ့လုပ်ရက်ကိုပံ့ပိုးပေးတဲ့အနေနဲ့လောက်ခလစာတွေကိုတိုးမြင့်ပေးဖို့လိုပါတယ်ဒါကိုအဓိကပြုပြင်ပြောင်းလဲပေးဖို့လိုပါတယ်ဒီကျန်းမာရေးလူသားတွေအစိုးရလက်အောက်မှာပဲပြည့်ပြည့်စုံစုံနဲ့လူလူအတွက်ကျန်းမာရေးဆောက်ရှောက်ကုသမှုတွေလုပ်ပေးရမှာပ
ါဒါအပြင်ဒေသခံမြန်မာ NGO ဖွဲ့ရဲ့အခမ်းအနားကလည်းတိတ်ကိုအရေးပါတယ်လို့ဆိုပါတယ်။သူတို့ဟာရသမျှအလှငွေနည်းနည်းနဲ့တကယ့်ကြီးမားတဲ့လုပ်ငန်းတွေလှုပ်ဆောင်နေတာတွေ့ရတယ်လို့အခုခါမှာပွင့်လင်းလာပြီးမို့အစိုးရအနေနဲ့သူတို့နဲ့လက်တွဲပြီးဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့လည်းထောက်ပြပါတယ်။ HIV AIDS ရောဂါမျိုးကိုရှမ်းပြည်နယ်အထူးသဖြင့်ကချင်ပြည်နယ်တွေမှာအဖြစ်များတာတွေ့ရပြီးဒီဒေသတွေအတွက်အထူးစီမံကိန်းတွေချဖို့လိုအပ်ပြီးတိုင်းဒေသမှာရဲ့အဖွဲ့အစည်းတွေအခန်းကဏ္ဍကလည်းတိတ်ကိုအရေးပါတယ်လို့ဒေါက်တာဘေယာကသုံးသပ်ပါတယ်